တဖိမလေးရီးယားငှက်ဖျားယောဂပပျောက်ရေးအစီအစဉ်တည်တဲ့အတွက်အမေရိကန်ဆွေးရရဲ့နိုင်ငံကဖွံ့ဖြိုးမှုအစီအစဉ် USA ကမြန်မာနိုင်ငံကိုဒေါ်လာ32တန်ပေးရသွားမယ်လို့ရန်ကုန်မြို့အခြေစိုက်အမေရိကန်တန်ယုံရဲ့ဒီကနေ့ရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်ထက်မှာဖော်ပြထားပါရယ် PMI လို့ခေါ်တဲ့အမေရိကန်သမ္မတရဲ့ငှက်ဖျားတိုက်ဖျက်ရေးအစာပြိုးလုံဆောင်မှုအစီအစဉ်ကနေ9နှစ်စာအတွက်ဒီငွေကြေးအကူအညီပေးရတာပါတဖိမလေးရီးယားနဲ့ PMI အစီအစဉ်ရဲ့ဤပညာပိုင်းဆိုင်ရာအကူအညီပေးလှုပ်ဆောင်နေတာတွေဟာငှက်ဖျားယောဂတိုက်ဖျက်ရေးနဲ့ပတ်သက်လို့American ဆွေရရဲ့တနိဋ္ဌန်ခိုင်မာမှုကိုပြသလိုက်တာလည်းဖြစ်ပါတယ်2014ခုနှစ်နိုဝင်ဘာလအတွင်းမှာကျင်းပတဲ့6ချိန်မြောက်အရှေ့အာရှထိပ်သီးညီလာခံအတွင်းသမ္မတ Barack Obama အပါအဝင်နိုင်ငံကောင်းဆောင်ဆက်ရှိဦးရုက2030ခုနှစ်မှာနောက်ဆုံးထားပြီးတော့အာရှပစိဖိတ်ဒေသတွင်ငှက်ဖျားယောဂကင်းစင်ရေးနဲ့ပတ်သက်လို့အခုလိုသဘောတူဆုံးဖြတ်ခဲ့ကြတာပါကြီးမားတဲ့ရည်မှန်းချက်ဖြစ်ပေမဲ့တကယ်လက်တွေ့ဖြစ်မြောက်အောင်ဆောင်ရွက်နိုင်တာကတော့အမျိုးသားငှက်ဖျားယောဂတိုက်ဖျက်ရေးအစီအစဉ်ပေါ်ထောက်ပံ့နေရတွေကိုနှစ်ဆတိုးလှုပ်ဆောင်ဖို့လက်တွဲဆောင်ရွက်ရေးပဲဖြစ်ပါတယ်။စိန်ခေါ်မှုတွေနဲ့ဒီကြိုးပမ်းအားထုတ်မှုတွေအတွက်ကျန်းမာရေးအားစားရေးရာဝန်ကြီးဌာနအလှူရှင်တွေတခြားပူးပေါင်းဆောင်ရွက်သူတွေအားလုံးနဲ့နီးနီးကပ်ကပ်လှုပ်ဆောင်သွားဖို့အမေရိကန်အစိုးရရဲ့တနိဋ္ဌာန်နဲ့ပတ်သက်လို့ဒီကနေ့မှကျွန်တော်ထပ်မံပြောကြားလိုပါတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်စကော့မာစီယားကနေပြီးတော့မှပြောကြားခဲ့ပါတယ်။တဖိမလေးရီးယားအစီအစဉ်နဲ့မြန်မာအမျိုးသားနှစ်ဖျားယောဂထိန်းချုပ်ရေးအစီအစဉ်နဲ့အတူဒေတာကန်လူမှုအဖွဲ့အစည်းတွေနဲ့အတူပူးပေါင်းပြီးတော့ကျေးရွာအဆင့်တွေအထိမှာပါနှစ်ဖျားယောဂကင်းစင်ရေးပူးပေါင်းလှုပ်ဆောင်သွားမှာဖြစ်ပါရယ်ခင်ဗျာ